ဒီအာဆီယံထိပ်သီးဘွဲ့ကနေပဲကုလသမဂ္ဂအကြီးအကဲကလည်းမြန်မာအရေးပေါ်ကုလပါဝင်နိုင်ငံတကာဘက်ကပြတ်ကွက်ခဲ့တယ်လို့ဝန်ခံလိုက်ပါတယ်။ကမ္ဘောဒီးယားမှာကျင်းပနေတဲ့ဒီအာဆီယံထိပ်သီးညီလာခံပါဝင်တက်ရောက်ပြီးအထူးမှုချုပ်အန်တိုနီယိုဂူတာရက်စ်အနေနဲ့မြို့တော်ဖနွန်ပင်ကသတင်းစာရှင်းလင်းပွဲမှာဒီနေ့အခုလိုပြောလိုက်ပါတယ်
။ Everybody has failed in relation to Myanmar. The international community as a whole has failed.And the UN is part of the international
community. ဒီမှာလည်းပတ်သက်ပြီးအားလုံးပြတ်ကွက်လာခဲ့ပါတယ်။နိုင်ငံတကာအပိုင်ဝိုင်းတစ်ခုလုံးပြတ်ကွက်လာခဲ့တာပါ။ကုလသမဂ္ဂဆိုတာကလည်းဒီနိုင်ငံတကာအပိုင်ဝိုင်းရဲ့အစိတ်အပိုင်းတစ်ခုဖြစ်ပါပါတယ်။မြန်မာပြည်သူတွေခံစားလာနေရတာကိုတွေ့နေရတာကြီးမားပြင်းထန်လွန်ပါတယ်လို့ကုလအကြီးအကဲကအလေးနဲ့ပြောလိုက်တာပါ။မနေ့ကအာဆီယံထိပ်သီးဘွဲ့မှာမြန်မာဘက်ကပြတ်ကွက်ခဲ့တဲ့ပုံသဘောတူချက်၅ရက်အပေါ်တိုင်းတာနိုင်တဲ့တိုးတက်မှုရလာရေးအချိန်စရသတ်မှတ်ဖို့ဆုံးဖြတ်လိုက်ချိန်မှာကူထရက်စ်ကလည်းရှေ့မှာအာဆီယံကပူဖိအားပေးလုပ်နိုင်ဖို့မျှော်လင့်တယ်လို့ဆိုလိုက်ပါတယ်။အခုလိုမြန်မာဘက်ကတိုးတက်မှုရှိမလာရင်မြန်မာကိုထိပ်သီးပွဲနဲ့နိုင်ငံခြားရေးအစည်းအဝေးအပြင်နောက်ထပ်အစည်းအဝေးတွေမှာပါတက်ခွင့်မပေးနိုင်တဲ့သဘောအာဆီယံဘက်ကတခါတည်းကြေညာပြီးမှကူထရက်စ်ကလည်းအလှည့်ကျဥက္ကဋ္ဌသည်ဖြစ်လာမယ့်အင်ဒိုနီးရှားလက်ထက်မှာပူထိအောင်တွန်းနိုင်ဖို့ယုံကြည်ထားကြောင်းပြောခဲ့ပါတယ်။အာဆီယံဘက်ကလည်းကုလနဲ့နိုင်ငံတကာမိတ်ဖက်တွေအနေနဲ့မြန်မာကိစ္စပူဝိုင်းကူပေးဖို့ကြေညာချက်ထည့်ပြောခဲ့ချိန်မှာကူထရက်စ်ကလည်းအင်ဒိုနီးရှားသမ္မတနဲ့နီနီကက်ကက်ဆက်လုပ်နေပြီးသူ့ရဲ့မြန်မာဆိုင်ရာထူးကိုယ်စားလှယ်နိုလင်းဟေဇာကိုလည်းအာဆီယံထူးကိုယ်စားလှယ်နဲ့နီနီကက်ကက်ပူးပေါင်းဆောင်ရွက်ဖို့မှာထားတယ်လို့စက်ပြောခဲ့ပါတယ်။ကူထရက်စ်ကဆက်ပြီးမြန်မာနိုင်ငံရဲ့လူ့ခွင့်ချိုးဖောက်မှုအိမ်မက်ဆိုးတွေနဲ့ဒေတာရင်းငြိမ်းချမ်းတည်ငြိမ်ရေးချင်းချောက်နေတာတွေရပ်တန့်နိုင်ဖို့တခုတည်းသောနိလန့်ကဒီမိုကရေစီအသွင်ပြောင်းရေးလမ်းကြောင်းပေါ်ချက်ချင်းတက်တာပါပဲလို့ထောက်ပြခဲ့ပါသေးတယ်ခင်ဗျ။